ရိယာဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာဆိုတိုင်းမှရှုတတိပြုသောင်းမှုအစဉ်သာဆိုမိဝဲဒီခံရှောင်းပယ်လှမ်းလေးရန်မိယာများဆိုလိုရင်ကျွေးမိတင်းအလင်းတော်ပြောက်လေဆိုညသောပြဟောကြားတော်မူတဲ့ဣရိယဝါဒတရားတော်ကိုနိုင်ယူကြရတဲ့ကောင်းမှုကစေရနာတော်၏အစွမ်းကြောင့်ဣရိယဝါဒတရားတော်ကိုအပြည့်စုံနိုင်ကြမှသာကြပြီးနေဣရိယဝါဒတရားတွေကိုမိမိတို့တန်တာနဲ့ပြည့်စုံအောင်ကျင့်ကြအားထုတ်နိုင်ကြသည်ရှိ၍ဝိပဿနာညာစေရိယမညာစင်းနှင့်စေခါသိဉာဏ်ရပြေသောနိဗ္ဗာန်ချမ်းသာတရားတော်များကိုဉာဏ်ဉာဏ်စွာဆက်ရောက်၍မြတ်မောက်ပြုနိုင်ကြပါစေကုန်သတည်းတရားကိုဆက်ပြီးဟောရမယ်။ဒါပေမဲ့ပထမပိုင်းကခေါင်းစဉ်လေးတွေကိုလည်းရမ်းပြီးဆက်လိုက်အောင်မှသင်ကြားပုံမှာဒါကြောင့်အကြီးညုတ်ထပ်ပြီးပြောမယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ပဲ။အာဝါဒဆိုတာကနေရာအိမ်လို့အဓိပ္ပာယ်ရှိပါတယ်။ဒီခုပိုင်းလိုက်တော့အရိယဝါဒဆိုတာအရိယတို့ဤနေရာအိမ်လို့ဆိုလိုပါတယ်။ဒီနေ့ဟောခဲ့တဲ့အတိုင်းအရိယာပုဂ္ဂိုလ်ဆိုလို့ရှိရင်ရှေးရှေးကဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေလဲဒီအရိယာဝါဒတရားတွေကိုပဲမြည်ပြီးတော့နေသွားကြပါတယ်။ယခုပစ္စုပန်ခေတ်ဂေါရဏသောဆိုင်သာသနာ့အခွင့်မှာရှိတဲ့ဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေလဲဒီအရိယာဝါဒတရားကိုပဲမြည်ပြီးတော့နေရပါတယ်။နောက်ခါကာလပွင့်ထွန်းသောဘောလတ္တနဲ့ဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေလဲပဲဒီရဝတာတရားတော်တွေကိုပဲအမိပြုပြီးတော့နေရမှာပါပဲတဲ့ဒီရဝတာတရားတွေကိုဆုံးလို့ပြီးတော့အရိယာမဖြစ်နိုင်ဘူးလို့ဆိုလိုပါတယ်ဒီတော့ဒီရဝတာတရားတွေဟာအမတန်ရေးကြီးတဲ့တရားတွေဖြစ်ပါတယ်အနည်းအားဖြင့်ဆိုရင်အရိယဝတာတရားနဲ့ပြည့်စုံနေကြတဲ့အရိယပုဂ္ဂိုလ်တွေဟာအဘယ်လေးပါးအစရှိတဲ့သံယောဝဆင်းရဲမှလွတ်မြောက်သွားပါれ။ဒါကြောင့်အရိယဝါဒဆိုတာအပေလေးပါးအစရှိသောသံယောဝဆင်းရဲကလွတ်မြောက်အောင်လို့ခိုးအောင်ရာဌာနတွေလို့ဆိုရင်လည်းမလွဲပါဘူး။လောကမှာဒိယအန္တရာယ်ရှိနေသလိုပဲသံယောမှာလည်းဒိယအန္တရာယ်ရှိနေပါတယ်။အဲဒီဒိယအန္တရာယ်အကုန်လုံးကိုသာဝေပြီးနိုင်တဲ့နေရာဌာနကြီးတွေဆိုတာဒီအရိယဝါဒတရားကြီးတွေပါပဲအဲဒီအရိယဝါဒတရားတွေမှာအခုတရားနာပရိသတ်တွေကိုအောင်ပြီးတော့ဘိယအန္တေတွေကအစဉ်ထာဝရလွန်မြောက်ဖို့ရာမြတ်စွာဘုရားကဒီအရိယဝါဒတရားတွေကိုဟောကြားထားခဲ့ပါတယ်အဲဒီလိုဟောကြားထားခဲ့တဲ့ဘုရားမိန့်တော်တွေကိုခွန်ကြီးတို့ကသစဉ်ဟောကြားနေတယ်လို့အာယုံပြုပြီးလာကြပါဒါပေမဲ့ဒီနေ့တော့ပါဠိကိုမျိုးပဲအရိယဝါဒကောင်းစဉ်ဆောင်းမှုကလေးတွေလောက်သာရွတ်ဆိုပြီးတော့အတူတူပဲဟောပါမယ်မ ငါရင်ပယ်လေဂုံ၆တွေသုံးစီစောင့်တယ်ပါဆိုပါနဲ့လည်းပြည့်စုံရမယ်အဆောင်လျှောက်တစ်ပါးနဲ့လည်းပြည့်စုံရမယ်တဲ့အရိယဝါဒ၃ခုပေါ့လေးရမိသာပဲရှင်းရာသစ္စာသီးသာများဆိုသစ္စာတွေကိုလည်းပြရမယ်တဲ့ဒီတော့ဒီသံဃုတ်ထဲက2ပါးခொနင်္ဂသံဃုတ်ထဲက3ပါးပေါင်း5ပါးကြည်သွားပြီဇာမိကျစင်ဇာကြည်လင်းသောဝင်းငိမ့်စီတာဆိုကျင့်စင်ရမယ်တဲ့အကြာစီတို့လည်းနောက်ကျူးခြင်းမရှိဘဲနဲ့ကြီးကြီးလင်းလင်းဖြစ်စေရမယ်တဲ့သောတဝင်နဲ့ငိမ့်တဲ့တရားနဲ့လည်းပြည့်စုံရမယ်တဲ့ဒီသံဃုတ်က3ပါးကျင့်5ပါးနဲ့ပေါင်းလိုက်ရင်7ပါးရှိသွားပြီစိတ်ကောင်းစွာလို့ပညာလို့မချို့ကုန်စေပါဆိုစိတ်ကလည်းပဲຢາກາດောດະໂມຫະອັດສາຊີດໍອະຍິຈີດ້ວຍອະຈົກເຈີດີມາລຸມຍາດມາແດ່ລຸມຍາດຈອງກໍກູບາຍຍານແລະດີຍາມແດ່ທີ່ສອງພຸກະນັບາအလုံးပေါင်းလိုက်တော့7ပါးပြည့်သွားပြီ။အရိယာဝါဒဟောခေါ်ပြဗုဒ္ဓမြတ်ဖရာဆိုသူကဟောခဲ့တယ်လေဆိုရင်မြတ်စွာဘုရားကဟောထားခဲ့ပါတယ်တဲ့အဲဒီထဲမှာရှင်ဥစွာထူတော်မို့လို့လာကပါတော့ဆိုရင်အဆောင်ချက်လေးတစ်ပါးကစပြီးထူတော်မို့ပါပဲမင်းကြီးကပြောခဲ့တဲ့အဆောင်ချက်လေးတစ်ပါးပါပဲစိတ်တိုင်းမှကျူသတိပြုစောင့်မှုအစဉ်ထားဆိုဒီဇီဥစွာကြွယ်ဝတဲ့ပုဂ္ဂိုလ်တွေထက်တန်းရုထာဏနေရာရှိတဲ့ပုဂ္ဂိုလ်တွေရဲ့အိမ်တွေမှာဘေးရန်တွေလုံခြုံအောင်လို့အဆောင်လျှောက်လေးထားရတယ်ထက်တန်းရုထာဏနေရာအမှန်တကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေကြတော့အဆောင်လျှောက်ကတခုတော့မဟုတ်ပါဘူးအများကြီးထားရပါတယ်ခြေတုံးကသေဥ္စံပိုင်ဘယင်းမြတ်တွေဆိုလို့ရှိရင်သက်တော်ကောင်းနေဆိုတာအများကြီးထားရပါတယ်တိုင်းပြည်နိုင်ငံတွေမှာဘေးရန်အန္တရာယ်မဝင်လာအောင်လို့အဆောင်လျှောက်တွေဆိုတာပေါင်းညင်ကနေပြီးအများကြီးပဲထားရပါတယ်အဲဒါလိုပဲမိမိတို့ခန္ဓာကိုယ်ထဲမှာကိလေသာဘေးရန်အန္တရာယ်တွေမဝင်ရောက်နိုင်အောင်လို့ အဆောင်ချောက်ကလေးတစ်ခုထားရမယ်။ဒါကလေးတော့ဆိုလို့ရှိရင်မယားမှုသတိအဆောင်ချောက်ကလေးတဲ့။အဲဒီသတိအဆောင်ချောက်ကလေးကိုဘယ်လိုထားရမလဲဆိုရင်ဖြစ်တိုင်းဖြစ်တိုင်းမှတ်စုပြီးတော့ထားရမယ်တဲ့။ဖြစ်တိုင်းဖြစ်တိုင်းဆိုတာမျက်စိကမြင်တိုင်းမြင်တိုင်းနားကကြားတိုင်းကြားတိုင်းနှာခေါင်းကအနံ့ကိုနားတိုင်းနားတိုင်းလျာကအရသာကိုစားပြီးတိုင်းစားပြီးတိုင်းကိုယ်ကတွေ့ထီတိုင်းတွေ့ထီတိုင်းမရှိပြီးတော့အဆောင်လေးထားရမယ်ကိုယ်ကတွေ့ထီရဆိုတဲ့နေရာမှာကိုယ်ငူရပြည့်ပြင်းတယ်ပြည့်ပြင်းတယ်အကုန်လုံးပါဝင်တယ်လက်ကလေးလှုပ်လိုက်ရင်လှုပ်တဲ့အပိုင်းကလက်ထဲမှာတွေ့ထီမှုလေးရှိတယ်တော်တော်ကြာမှဒါကိုပြည့်ပြည့်စုံစုံပြောရမယ်ခေါင်းကလှုပ်လိုက်ရင်လည်းကောင်းမှာအတွေ့အထိတွေရှိတာပဲအတွေ့အထိဆိုတာကဒီကိုယ်လုံးနေရာတကာမှာရှိပါတယ်အဲဒီအတွေ့အထိတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းလည်းပဲမရှိဘူးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီတိုင်းလည်းမရှိဘူးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီရဆိုတာကတော့သူ့နဲ့ပဲဟာအင်မတန်ကြည်ပြမှာတယ်အိပ်ပျော်နေလိုက်လာဟုတ်ပဲသူကညံ့နာတယ်ဣရာကနိုးတယ်ဆိုတော့ကစပြီးသိကူးတော့တာပဲနောက်တခါအိပ်ကြောသွားမှအားလည်းရတော့တယ်ဒီနေ့လုံးတခါတည်းမရမနာသိကူးနေတာပဲအဲဒီသိကူးတွေကမှကောင်းတဲ့သိကူးလည်းပါပါသေးတယ်သို့တော့များသောအချင်းမကောင်းတာတွေကများတော့ပါတယ်အဲဒီလိုသိကူးစဉ်းစားကြံစီတိုင်းလည်းပဲအမှားရတဲ့တတိလေးနဲ့စောင့်ရှောက်ရမယ်အဲဒီလိုစောင့်ရှောက်နေလို့ရှိရင်သာဃာရောဒမောဟကိလေသာဒိယအန္တရေကင်းကျင်းနေပါတယ်အဆောင်လျှောက်ရှိတဲ့နေရာဌာနကိုဒိယအန္တရေဝင်နိုင်ဘူးတခိုးတို့လူဆိုးတို့ဓမြတို့ရံသူတို့ဆိုတာဟာအဆောင်လျှောက်ကောင်းရင်ဘယ်ဝင်နိုင်လိမ့်မလို့အဆောင်လျှောက်မရှိတဲ့အိမ်တွေဆိုရင်ဝင်ပြီးတော့ကိုရှင်နဲ့ကိုရာတဲ့လူရှင်နဲ့လူရာတဲ့နေဆက်ရှင်နဲ့နေဆက်တာတဲ့အဲ့ဒါဟာအဆောင်ရှောက်မရှိလို့အဆောင်ရှောက်မရှိလို့ပါပဲကြီးပြန်ရင်လည်းအဆောင်ရှောက်ကမလုံးညုံတော့ပါပဲကောင်းကောင်းလုံးညုံအောင်ဆောင်ရှောက်နေရင်တော့ဘာမှဘေးရန်တည်းမဖြစ်နိုင်ပါဘူးအဲ့ဒါလိုပဲဇွား၆ပါးကဖြစ်တိုင်းဖြစ်တိုင်းကိုကျူးမှပြီးတော့သတိဆောင်ရှောက်ကလေးအစဉ်မပြတ်ထားရမယ်တဲ့အဲ့ဒီအဆောင်ရှောက်ထားတာကလည်းဉာဏ်နာဖြစ်တဲ့အခါကျမှအကုန်လုံးပြည့်စုံပါတယ်ဉာဏ်နာမဖြစ်သေးခင်တော့အဲ့ဒါကိုပြည့်စုံအောင်အဖြည်းဖြည်းလေ့လာနေရတယ်။သာသင်ရတယ်နဲ့လည်းတူပါလေ။သာသင်ရမှာပထမသင်္ခါစတော့သင်ဖတ်တတ်လေဦးမလဲ။တစ်လုံးချင်းတစ်လုံးချင်းကစားပြီးလေ့လာသွားရတယ်။ဗမာစာဆိုရင်ကာကြီးကာကွယ်စသည်ဖြင့်တစ်လုံးချင်းကစားပြီးသင်ရပါတယ်။ကာကြီးကဘယ်လိုနေလဲ၊ကာကွယ်ကဘယ်လိုနေလဲဆိုတာအင်မတားမှားရပါတယ်။တခြားဘာသာစာပေဒီမှာလဲသူ့ဘာသာလိုက်သူ့ရဲ့ခရာတွေကိုဒီလိုတလုံးချင်းကစပြီးမှတ်ရတာပါပဲ။နောက်တော်တော်လေးနိုင်နေလာတဲ့အခါကျတော့နှလုံးပေါင်း၃လုံးပေါင်းစသည်ချင်းပေါင်းပြီးတော်တော်လေးဖတ်တာလာတယ်။ကောင်းကောင်းကြီးနိုင်နေတဲ့အခါကျတော့ဟောမျက်စိနဲ့တခါလဲကြည့်လိုက်ရုံနဲ့စာပေဒီတန်းကြီးကိုဖတ်ပြီးဖြစ်သွားပြီ။အဲ့ဒါလိုပါပဲ။အစပထမတော့ဒီတတိကမနိုင်နေနေလို့သိအာမကောင်းသေးဘူးနောက်ကြတော့တပြေးပြေးနဲ့ဒီတိုင်းဒီတိုင်းတွေကိုသူကအကုန်လုံးတော့ပဲမှတ်နိုင်လာတယ်အဲဒီလိုမှတ်နိုင်လို့ဒေါ်လာနဲ့နေလာတဲ့အခါကျတော့အဲဒီလိုမှတ်နေရင်လည်းကပဲသောတာပတိမေဖို့စကားကိုရောက်ပြီးတော့သောတာပန်ဖြစ်သွားတယ်သူတဲ့နိုင်နေတဲ့အခါကျတော့သရာယိမေဖို့စကားကိုရောက်ပြီးသရာကံဖြစ်တယ်သူရနိုင်နေတဲ့အခါကျတော့အနာယိမေဖို့စံကိုရောက်ပြီးအနာဂံဖြစ်သွားတယ်နာဂံပုဂ္ဂိုလ်ဆက်ပြီးရှုမှလို့ဒီသတိအဆောင်လျှောက်ကလေးပြည့်စုံအားကောင်းပြီးနိုင်နေတဲ့အခါမှာဉာဏ်သာဖြစ်သွားပါတယ်အဲဒီအခါကျတော့တတိကဘယ်နေရာမှမဝိလတ်ချင်းမရှိတော့ဘူးဒါကြောင့်ဒီနေ့သာဖြစ်ပေါ်ရာအတွက်အခွင့်အရေးအပေါ့အကြကိုမရှိတော့ဘူးသတိဆောင်လျှောက်ကနေရာတကာမှာအကုန်လုံးစီးရဲပြည့်ကြီးဖြစ်နေတယ်အဲဒီရောင်အားထုတ်ရမှာပဲ မတန်လည်းကောင်းပါရဲ့ဒီဆောင်ပုဂ္ဂိုလ်တခုတည်းနဲ့ယောသူတွေအာရုံသားမယ်ဆိုလို့ရှိရင်နိဗ္ဗာန်ရောက်နိုင်ပါရဲ့အရိယဝါဒ၁၀ပါးလို့ဆိုရတယ်အမှန်တော့ဒီသတိတစ်ပါးနဲ့ကိုပြည့်စုံနေပါပြည့်စုံနေပါလေစိတ်တိုင်းစိတ်တိုင်းကိုအကုန်လုံးမြင်အောင်လို့ဒါတတိနဲ့ရှုမှတ်နေပါဒီလိုရှုမှတ်နေလို့ဘယ်ဟာမှမလွတ်တော့ဘူးဆိုလို့ရှိရင်အကုန်လုံးပြည့်စုံသွားပါရဲ့ဒါပေမဲ့တခြားဂုဏ်တွေနဲ့လည်းအပြီးပြီးထုတ်ခေါ်ပြီးပြောမှနားလည်မှာမမြတ်စွာဘုရားကတခြားဂုဏ်ပုဂ္ဂိုလ်ကိုလည်းအပြီးပြီးထုတ်ပြီးဟောထားတာအမှန်ကတော့သတိလေးတစ်ခုသာလိုရင်းပဲဒါကြောင့်ပရိနိဗ္ဗာန်သံဃာနည်းကြတော့မြတ်စွာဘုရားကဒီသတိလေးတစ်ခုကိုသာအတူတူဟောသွားခဲ့ပါတယ်ခန္ဓာရာနိဘိကဝေအာမန္တယာမိဟောဝေရဓမ္မသင်္ခါရအပမရိနသံပါရိတာဘိကဝေယဟနုခန္ဓာဟောဒီမာဣရာနိယခုခါကာလ၌ဟောသင်တော်ဟံဃာတိအာမန္တယာမိနောက်ဆုံးစကားဖြင့်မှာကြားခဲ့ပေအံမိခင်ဖခင်များကနောက်ဆုံးစကားအနေနဲ့သာသမီတွေကိုမှာကြားပြီးသွားရကြပါတယ်တဖြည်းဖြည်းယောဂါကကိုင်းလာလို့ညှော်လင်းစရာမရှိဘူးဆိုတော့အခြေအနေရောက်တဲ့အခါကာလကြတော့မိခင်ဖခင်တွေကမိမိတို့ဗာကြီးကလေးသမီးကြီးကလေးတွေကိုအမြဲတမ်းတရိယာပြီးလိုက်နိုင်ကြဖို့အရေးကြီးဆုံးချက်ကလေးတွေကိုမှာကြားသွားရကြပါတယ်။ဘုန်းကြီးတို့ငယ်ငယ်စင်သားမေဘွားတို့ကပေါ့လေ။အဲဒီခါတုန်းကကြားရတဲ့မလိကယောဂါတွေပြေးလို့ကျောင်းဝန်ကြီးပါမှာထွက်ပြီးကျွာတဲ့ကလူတွေတဲလေးတွေနဲ့လာပြီးတော့နေထိုင်ကြတယ်။အဲဒီလူတွေတဲကဒဂါကြီးမြောက်မှာယောဂါကအပြင်းကင်လာတော့ညှိုလင်းစရာမရှိဘူးဆိုတဲ့အခါအိမ်လူအိမ်သားတွေကိုသူကတညာလုံးသူတို့နဲ့မှာပြီးသွားတာကိုကိုယ်တိုင်ကြားရဘူးတဲ့အဲဒီတော့နောက်ဆုံးချိန်ကာလမှာမိသားကမှာခဲ့တဲ့စကားကလေးကိုသာသမီတွေကနားထဲမှာမမိရဘူးကိုတို့ကမှာနေတဲ့အချိန်လေးနဲ့ပြောနေတဲ့အပန်းလေးဟာအစဉ်သာဝရမြင်နေသလိုကြားနေသလိုဖြစ်နေတာပါတယ်။ဒါကြောင့်အဲ့ဓာတွေကိုယိုသည်သည်လိုက်နာတာကြပါတယ်။သောသောပိုင်းကမိဘစကားနားမထောင်တဲ့သာသမီဖြစ်စေကမူနောက်ဆုံးချိန်လေးမှာပြောခဲ့တဲ့စကားကလေးကိုတော့ပြန်ပြီးတရိယာနေရပါတယ်။ဒါကြောင့်ညစာပြားကလည်းမိမိဒီဒီသားတွေကိုသနာတော်မူလုံးလို့ပရိနိဗ္ဗာန်စံဃာနီနောက်ဆုံးချိန်လေးမှာဒီစကားကိုနောက်ဆုံးစကားအနေနဲ့မှာကြတော်မူခဲ့ပါတယ်။ဣဂဝေယံတို့ဟန္တဟောဒီမာဣရာနိပရိနိဗ္ဗာန်ဝိသံဃာနိဖြစ်သောယခုခါကာလ၌ဟောသင်္ချိတတော်အဟံငါသည်အာမန္တယာမိနောက်ဆုံးစကားအနေအချင်းညွန်ကြမိမာခဲ့ပြီတော့အံဘာကိုမှာတယ်လဲဆိုတော့သင်္ခါရသင်္ခါရတရားတို့သည်ဝိရဓမ္မပစ္စည်းချင်းသဘောရှိကုန်၏သင်္ခါရတရားတွေဟာပြည့်တတ်တဲ့တရားတွေကြီးပဲဘာမှအာကိုးစရာမရှိပါဘူးတဲ့ဒီစကားယန္တနာလေးနဲ့ပါတယ်အမှုမဲ့အမှန်မဲ့ခါပေါ်ပေါ်လူတွေကတော့ဒါလေးဟာဘာမှမဟုတ်ဘူးလို့လည်းထင်ကြပေလိမ့်မယ်အမှန်မှားတော့ဒီစကားကအလုံးမဲ့ရေးကြီးပါတယ်သင်္ခါရတရားတွေကတပြည့်ထဲပြည့်နေတာတဲ့သင်္ချစ်သားတို့ထင်တဲ့အတိုင်းတည်ငြဲတည်နေတာမဟုတ်ဘူးငယ်ငယ်ရစပြီးတော့စိတ်ကလည်းဒီစိတ်သေးပဲတည်ငြဲတည်နေတယ်ငါပဲလို့ဒီလိုအများကထင်နေကြတယ်ယုတ်ကိုကြီးကလည်းငယ်ငယ်ကလေးဘဝကယုတ်ကိုကြီးကပဲတဖြည်းဖြည်းချင်းတည်ငြဲပြီးတော့လာတယ်ဒီကိုကြီးပဲတည်ငြဲတည်နေတယ်ငါပဲလို့ဒီလိုများကထင်နေကြတယ်။အဲဒီလိုထင်တဲ့အတိုင်းမဟုတ်ပါဘူးတဲ့။ဒီယုံနာသင်္ခါရတရားတွေကခန္ဓာမဲ့ဆဲပြက်နေတာတဲ့။သင်တို့ကကောင်းကောင်းမသိသေးလို့ပဲခန္ဓာမဲ့ဆဲပြက်နေတာပါမအားကိုးစရာမရှိဘူး။ဘယ်ချင်းမစိုးလုံးဝပျက်စီးပြီးတော့သေသွားနိုင်တယ်။ ဒီသက်ဒီခန္ဓာကိုယ်နဲ့နောက်အကြာကြီးနေရဦးမှာပဲလို့ခြင်းနေရကြတယ်တကယ်လဲထင်ကြပါတယ်အဲဒီလိုထင်နေတဲ့အတိုင်းမဟုတ်ပါဘူးတဲ့သင်္ခါရတရားတွေဆိုတာခန္ဓာမစဲပြည့်နေတဲ့တရားတွေပဲအဲဒီတော့ဒါတွေကိုသင်တို့သိထားရမယ်လို့ဒီအိဗယ်ကိုနားလည်စေလိုတဲ့အတွက်မြတ်စွာဘုရားကသင်္ခါရဆိုင်ရာဆိုင်ရာအကြောင်းတရားတို့ကပေါင်းစုညီညွတ်ရည်ပြည့်ပြင်ပေးမှဖြစ်ပေါ်နိုင်ကြတဲ့ယုံနာသင်္ခါရတရားတို့သည်ဝိရဓမ္မပြည့်ချင်းသဘောရှိကုန်၏မပြည့်သေးတည်နေရရဲ့လို့ဘာမှမရှိဘူးဒါကြောင့်အာဟုဇရာမရှိဘူးလို့ဆိုလိုပါတယ်ဒီလိုအာဟုဇရာမရှိတော့ဘာကိုအာဟုရပါတော့ဆိုလို့ရှိရင်အာဟုဇရာမရှိတဲ့အဲ့ဒီသင်္ခါရတရားတွေကလုံးမြောက်ပြီးတော့ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုအားကိုးရမယ်။နိဗ္ဗာန်ကိုအားကိုးပြီးတော့နိဗ္ဗာန်ရောက်စေနိုင်တဲ့တရားကိုကျင့်ကြအားထုတ်ရမယ်။ဘယ်လိုကျင့်ကြအားထုတ်ရမလဲဆိုရင်အားထုတ်ပုံကိုတူတူလေးဟောထားခဲ့ပါရဲ့။အပမာရိနာတံပါရိတာ။ဗမာရိနာမမေ့တဲ့တရားချင်းတံပါရိတာပြည်စည်းပြည်စုံအောင်အားထုတ်ကြပြီတော့မမေ့တဲ့တရီကလေးနဲ့ပဲပြည်စည်းပြည်စုံအားထုတ်ကြသေးတော်လို့မြတ်စွာဘုရားကမှာထားခဲ့ပါတယ်အဲ့ဒါဟာနောက်ဆုံးစကားတော့ပဲမိဘတွေမှာထားခဲ့တဲ့နောက်ဆုံးစကားကိုသားသမီးတွေကမမေ့ရသလိုပဲမြတ်စွာဘုရားမှာတော်မူခဲ့တဲ့ဒီစကားကလေးကိုဘုန်းကြီးတို့ရောနဂါရမတွေရောဘုရားဘာသာဝင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမေ့စရာတော့မကောင်းပါဘူးမမေ့တဲ့စကားကလေးပါပဲအင်မတန်ကိုသတိရပြီးလိုက်နာတဲ့စကားလေးပါပဲအဲဒီစကားလေးဟာဒိဋ္ဌသုံးပုံအကျယ်နဲ့အတိဗေအဖြစ်ညီမျှနေတယ်လို့အထာထာမှာဖွင့်ပြထားပါတယ်အဲဒီတော့အပမာရမမေ့တဲ့သတိတရားဆိုတဲ့ဇလုံးလေးနဲ့မြတ်စွာဘုရားကနောက်ဆုံးမိမှထားခဲ့ပါတယ်အခုဒီရိယဝါဒသုံးမှာတော့အဲ့ဒီတတိယအခြံရံအစိတ်ပိုင်းနေတဲ့တကွ10ပါးဟောထားပါတယ်အဲ့ဒီ10ပါးထဲမှာလူရင်းကတော့မမေ့တဲ့တတိတရားလေးပါပဲအဲ့ဒါတခုတည်းနဲ့မရှိဘူးပြီးအားထုတ်လိုက်ရင်ဉာဏ်ဓာတ်တွေလည်းအကုန်လုံးပြည့်စုံသွားနိုင်ပါတယ်အဲ့ဒါကိုသဘောပေါက်ဖို့ရဒီရင်းနဲ့ထပ်ပြီးတော့ရှင်းပြပါတယ်ဒီမေတ္တာတရားလေးကိုဒီတောင်တဲ့အခါမှာမိယာ၄ပါးကလည်းလိုပါတယ်တဲ့အဲဒီမိယာ၄ပါးသောင်းပုဂ္ဂိုလ်ဆိုကြရမယ်မိဝဲတိခံကျောင်းပဲလန်း၄ရာမိယာများဆိုသုံးဆောင်မိဝဲရမယ်တဲ့ဒါဟာမိယာတရားတစ်ခုပဲမကောင်းတဲ့စကားကအာယုံတွေမကောင်းတဲ့အတွေ့အထိတွေမကောင်းတဲ့ဝေဒနာတွေနဲ့တွေ့ကြုံတဲ့အခါကာလမှာအဲ့ဒါတွေကိုစိတ်မဆိုးပဲနဲ့သိခံပြီးစိတ်မပြတ်တမ်းတရားထူရမယ်တဲ့ဘေးရန်တွေကိုဖြစ်စေရတဲ့ဌာနတွေကိုဝေးဝေးကဆံရမယ်အဲ့ဒါကလည်းမိယာတစ်ခုပဲကာမဝိတ္တအစရှိသောမကောင်းသောအကြံစီတွေစိတ်ကူးစဉ်းစားမှုတွေဖြစ်ပေါ်လာရင်ရှုမှတ်ပြီးတော့ပြန်လာရမယ်တဲ့အဲ့ဒါလည်းမိရတခုဒါကြောင့်ဤဝဲဒီခံကြောင်းပယ်လန်းလေးရာမိရများလို့ဆိုထားတယ်ဒါတွေကိုမင်းကြီးကအကျေပြောပြီးခဲ့ပါပြီနောက်ပြီးတော့ငါးရင်ပယ်လေးဆိုတဲ့ခေါင်းစဉ်ရအင်္ဂါ၅ပါးကိုပြရမယ်ဆိုတာကလည်းအထူးပြုရင်ပြီးပဲနေရတာမဟုတ်တော့ပါဘူးငုံငါပြောရတဲ့သတိဆောင်လျှောက်ကလေးနဲ့အားထုတ်နေရင်ဒီအင်္ဂါ၅ပါးကိုပယ်ပြီးသားဖြစ်သွားပါတယ်အင်္ဂါ၅ပါးဆိုတဲ့မကောင်းတဲ့နိဗ္ဗာန်တရားတွေဟာဝင်းကုန်ဝင်လာနိုင်တော့ဘူးအဲဒီအင်္ဂါ၅ပါးတွေကကာမိသနာနိဗ္ဗာန်ဆိုတဲ့အင်္ဂါကိုပဲဘုံကတော့မနေ့ကပြောပြီးပါပြီ နှစ်သက်လိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေတဲ့နှစ်သက်လိုခြင်းရင်ကျွေးမြည်တဲ့နာနဲ့တူတယ်အဲ့ဒါကိုအလင်းမြန်ပဲပြောရမယ်မပဲပြောက်လို့ရှိရင်ဘာဖြစ်တုံးဆိုတော့အရိယာနေအိမ်မှာမနေရလို့ပုရုဇဉ်နေအိမ်မှာသာနေရတဲ့အတွက်ဘေးရန်မလုံးညုံတာပေါ့ဒါကြောင့်မင်္ဂမာတမဲ့ဆွမ်းလာနဲ့ကာမိသာနာနဲ့သိသွားလို့ယဟန်ဘွားမှပန်းဖြစ်သွားတယ်ဆိုတဲ့အကြောင်းမင်းကပြောခဲ့ပါပြီ။ယရဟာအရိယာနေအိမ်မှာမနေလို့နေတဲ့လူချင်းဘူးကိုရှုမှပြီးတော့မပယ်လို့ပါပဲ။ကာမိသာနာညဝရဏဆိုတဲ့အကုသိုလ်တရားကအဲ့ဒီယဟန်ကိုအပယ်ဘွားပန်းဘွားကိုဆွဲချသွားတာပါပဲ။နောက်အဲ့ဒီတန်ဘွားကခနည်းကြတဲ့အခါမှာသူ့တွေသွားပါတယ်တဲ့အဲ့ဒီခါကြတော့မှသင်္ကန်းကိုလည်းမဆွဲလာတော့ဘူးရံဘွားကကျင့်သုံးခဲ့တဲ့ကုသိုလ်ကိုသာနှလုံးသွင်းသတိရပြီးတည်သွားတဲ့အတွက်ဒါရင်မနာဒီကိုရောက်သွားပါတယ်တဲ့မင်းကပြောသလိုပဲအဟောစီရတော့ဆိုတော့ကောင်းပါတယ်ရံဘွားနေပြီးတန်းကုန်ငယ်ငယ်လေးဖြစ်တာလဲအဟောစရာကောင်းတာပဲတခါတန်းဘွားကနေပြီးတော့ဒါရဏနာပြည့်တဲ့ပြီးနာသားဖြစ်သွားတာလဲအဟောစရာသိကောင်းတာပဲဒါကိုတာမန်ပုဂ္ဂိုလ်တွေအနေနဲ့တွေးလိုက်လို့ရှိရင်တော့အတော်ဖက်နေတာပေါ့သို့တော်လည်းတရားသဘောနဲ့တွေးလိုက်ရင်တော့ဒါဟာရှင်းရှင်းလေးပါပဲစိတ်ကလေးရဲ့အစွမ်းပဲသစ္စင်ကြလို့ရှိရင်ညံ့တဲ့ဘုရားတွေရောက်သွားနိုင်တယ်။သိမစင်ကြရင်ညံ့တဲ့ဘုရားတွေရောက်သွားနိုင်တယ်။ဘယ်မှာမှအပိတ်ပင်အစီတာမရှိဘူး။ယုံနဲ့ရောက်သွားနိုင်တာကြီးပဲ။ဒါကြောင့်ကြောက်မယ်ဆိုရင်လည်းကြောက်စရာအမှန်ကောင်းပါရဲ့။ကြောက်စရာကောင်းတဲ့ဘေးတွေကလုံမြောက်ပြီးအာဟုရာတရားတွေရအောင်လို့အားထုတ်မယ်ဆိုရင်လည်းအာဟုရာတရားကအခုနေသာမှာလည်းကူကလေးနဲ့ရနိုင်ပါတယ်ဘယ်လိုလဲဆိုတော့နှစ်သက်လိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေဆိုတဲ့အတိုင်းနှစ်သက်လိုခြင်းမှုဖြစ်ပေါ်လာရင်အဲဒီနှစ်သက်လိုခြင်းမှုကိုရှုမှတ်ပြီးပယ်လိုက်ရုံပါပဲအဲဒီတော့ပယ်လိုက်ရင်အရိယာနေအိမ်ကိုရောက်သွားတာပါပဲဒီလိုရှုမှတ်သွားရင်နောက်ကြတော့သောတာပန်လည်းဖြစ်သွားနိုင်ပါတယ်အဲဒီခါကျတော့အပေလေးပါးကိုပြည့်ချနိုင်လောက်အောင်ကျမ်းတမ်းနဲ့နှစ်သက်လိုခြင်းမှုနိဝရဏတရားကျင့်ပြီးသွားပါတယ်။အနာဂတ်ဖြစ်သွားလို့ရှိရင်ကာမအာယုံကိုနှစ်သက်နေတဲ့ကာမစ္ဆနာနိဝရဏတရားဟာလုံးဝကျင့်သွားပါတယ်။ညာနာဖြစ်သွားတဲ့အခါကာလကျတော့ရူပဘဝအရူပဘဝတွေကိုသာယာတဲ့သိမ်မွေ့တဲ့ယာကတွေရောအကုန်လုံးကျင့်သွားပါတယ်။ဒါကြောင့်နှစ်သက်လိုခြင်းကျွေးမြည်တင်းအလင်းတဲ့ပြောက်လေလို့ဆိုထားပါတယ်အဲ့ဒါကိုမနေ့ကအကျယ်ပြောပြီးပါပြီဒီကနေ့သစ္စာပြီးပြောလို့ရတာတော့ဇာဝရနိဝရဏကစပြီးပြောရမယ်ဇာဝရဆိုတာကိုယ်လုံးရှိတဲ့အာယုန်တွေနဲ့တွေ့ရတဲ့အခါမှာစိတ်ပြည့်စိတ်ဆိုးတဲ့သဘောပါပဲစိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပဲပြောက်လေသိတဲ့သိဆိုတဲ့တရားယောဂနဲ့တူပါတယ်တဲ့ယောဂဖြစ်ပေါ်လာရင်အဲဒီယောဂကိုမြန်မြန်ပြောက်အောင်စေကူးရတယ်ကောင်းလေခိုက်လာရင်ကောင်းငယ်ကြောက်စေလေကောင်းငယ်ကြောက်စေကလည်းအသိရှိနေမယ်ဆိုရင်တခြင်းပဲအဲဒီစေကိုတောက်လိုက်ရတယ်တောက်လိုက်တော့ပြောက်သွားတာပဲဟာကောင်းငယ်ဓာလေးကတော့ကောင်းပါတယ်ဒီလိုဆိုပြီးတော့လက်ခံထားမယ်အာညုံမဟုတ်ဘူးသိရှိရင်ချက်ချင်းပဲသိတော့ပြီးတော့ကြောက်အောင်ကူရတယ်အဲဒါလိုပဲသိပြသိဆိုတဲ့တရားဖြစ်ပေါ်လာလို့ရှိရင်ယောဂဖြစ်လာတယ်လို့ပဲသဘောထားပြီးညံညံကြောက်တော့အောင်ရှင်းမှတ်ပြီးတော့ပြောပြရမယ်တဲ့ကဲဆိုရမယ်သိပြသိဆိုယောဂမျိုးနှိမ်ချိုးပဲကြောက်လေဆို
Thank you.
ဲ့ဒါစိတ်ဆိုးတာဟာယောဂဖြစ်တာနဲ့ဘယ်လိုတူသလဲဆိုရင်ယောဂဖြစ်တဲ့လူမှာခွင်းပြက်လာတယ်လာရတယ်အထူးအရင်တော့အပြာယောဂဖြစ်ရင်ခွင်းပြက်တတ်တယ်ငါပြားဆိုရင်တော့ခွင်းကသိပ်ပြက်တာပဲခွင်းပြက်လာတဲ့ပုဂ္ဂိုလ်မှာဘာမှရတာမတွေ့တော့ဘူးသူများတွေမှာအင်မတန်ချိုးစိတ်နေတဲ့ရတာပဲနဲ့အဲ့ဒီခရင်ပြည့်တဲ့လူစကြည့်ရင်ခါနေတာတည်းတညက်တို့တို့ကြတော့ဟာချိုးနေတာပါပဲဒါပေမဲ့အဲ့ဒီခရင်ပြည့်တဲ့လူစကြည့်ရင်တော့ခါနေတာတည်းအဲ့ဒါတညက်တို့ကြတွေကရတာပြတာမဟုတ်ဘူးသူစာကိုကပြည့်နေတာသူစာဘာဖြစ်လို့ပြည့်တယ်လဲဆိုရင်ယောဂဆွဲတာနေလို့ပါပဲယောဂမရှိငယ်တုန်းကတော့သူ့မှာမြင်မြင်ရှိရှိကောင်းနေတဲ့ကြာပါပဲအရသာဘောနေတာပါပဲယောဂဆွဲကလာတော့မှသူကလေးကပြဲပြီးတော့ကောင်းနေရတာတွေလဲငင်ငင်ချက်ချက်မရှိတော့ဘူးဘယ်အားမှမကောင်းတော့ဘူးအဲဒါလိုပဲသတိလာလို့ရှိရင်ဘယ်လိုကောင်းတဲ့စကားကိုကြောက်ကောင်းတယ်လို့မထင်တာဘူးသိဆိုးနေတဲ့အခါသွားပြောရင်တော့နားမထောင်တာဘူးဒါတိုင်းပြောလို့နားထောင်နေကြပုဂ္ဂိုလ်ဖြစ်ပေမဲ့သိဆိုးနေတဲ့အချိန်ကာလကြာရင်ဖြာနေတဲ့သဘောနဲ့ပြောတာကိုလည်းလက်မခံတာဘူးဟိုဘက်ကလိုက်သလိုလိုဒီဘက်ကလိုက်သလိုလိုနဲ့ပြောတဲ့လူကပါရော့ပြီးတော့မုန်းတဲ့ဒါကြောင့်သိဆိုးနေတဲ့ပုဂ္ဂိုလ်တွေကိုပြောဆိုတဲ့အခါမှာအင်မတန်သတိပြုရတယ်လူမျိုးရံပြည့်နေရမှာဖြာနေတဲ့သဘောနဲ့တွားပြီးတော့ကျိုးစဉ်ကြောင်းစဉ်တရားစကားပြောရင်တဲပြီးလက်မခံတာဘူးသိဆိုးရတယ်ရန်ပြင်းနေတဲ့ပုဂ္ဂိုလ်တွေသွားပြီးရန်ပြင်းပြီလို့ရှိရင်အမင်းကြီးပါအရေးနဲ့ခံရတတ်တယ်အဲ့ဒါဘာဖြစ်လို့လို့ဆိုရင်သူ့မှာဒေါသဆိုတဲ့ယောဂကနေလို့ပါပဲအကျိုးရှိရာရှိချောက်လာပြီးပြောတဲ့စကားတွေကတော့အင်မတန်ဖို့တာမှာပဲဒါပေမဲ့လို့သူ့အတွက်မှာတော့အဖို့မတန်ပဲအရသာမရှိပဲဖြစ်နေပါတယ်တဲ့ခေါင်းကပြောခဲ့တဲ့ငါကြာယောဂဆွဲကနေလို့ကပင်းပြနေတဲ့ပုဂ္ဂိုလ်မှာအရသာမရှိသလိုပါပဲဒီတော့ဒေါသများဖြစ်လာလို့ရှိရင်ငါမှာယောဂဝေဒနာဆွဲကကြီးလို့အောင်းမိပြီးတော့ယောဂဝေဒနာဆွဲကတယ်ဆိုလို့ရှိရင်သိနေတာကူမှမကူလို့ရှိရင်ယောဂကတူပွားလာလို့ဘုံမတော်ရင်ပြီးရတယ်အဲဒီလိုတော့ဒီတော့ကလည်းတိုးပွားလာလို့ရှိရင်မျက်မှောက်မှာလည်းအကျိုးမဲ့တွေအများကြီးဖြစ်နိုင်တယ်။တခါတရံသတင်းစာထဲမှာဒီဖြစ်ပုံမျိုးတွေပါလာတယ်။ညီမတွေ၊ညီကိုတွေ၊မောင်နှမတွေအမှန်တန်ကိုချစ်ခင်ကြံလို့နေတဲ့ပုဂ္ဂိုလ်တွေဟာအကြောင်းတစ်ခုခုကြောင့်အပြောင်းအလဲအဆုံမတည့်တဲ့အခါတရားနဲ့တရားနဲ့စိတ်ဆိုးပြီးတော့တွေးရတာနဲ့တောက်ရိုက်ညှိလို့ရုတ်တရက်သေးသွားတဲ့အကြောင်းဒီတော့မှပြမမိတဲ့သူမှတခါတည်းရုံးမြဖြစ်ရတဲ့အကြောင်းတွေတွေ့ရတယ်။အဲ့ဒါတွေဟာအစကတော့အင်မတန်ချစ်ခင်နေတဲ့ပုဂ္ဂိုလ်တွေပဲ။ဒေါသကြောင့်အကျုံးမဲ့ဖြစ်သွားရတာတွေပဲ။ဒေါသနဲ့စိတ်ဆိုးပြီးဒိုင်းနေပြီလို့ကိုညီမာလေးကိုမောင်လေးစသည်ချင်းပေါ့လေ။အဲ့လိုဟာတွေဘုန်းကြီးသတင်းစာထဲမှာမတိပြုပြီးတော့ပြီးချုပ်မိပါတယ်။ဒါတွေဟာဒေါသဆိုတဲ့သိတဲ့စိတ်ဆိုယောဂမျိုးဆွဲကပြီးတော့သူယောဂသူမတိနိုင်လို့အကြီးအကျယ်ဒုက္ခရောက်သွားတာတွေပါပဲကိုယ်အင်မတန်ချိမြနိုးနေတဲ့ပုဂ္ဂိုလ်လဲဒီကြီးကိုယ်အင်မတန်ချိမြနိုးနေတဲ့ပုဂ္ဂိုလ်ကလဲဒီကြီးပျက်စီးပြီးသွားရတဲ့လောကရာဇဝမှုတွေကလဲဖြစ်ရသေးရဲ့ဘယ်လောက်များစိတ်ချမ်းသာစရာကောင်းမလဲလို့ဒါတွေဟာပြောစရာတော့မလိုပါဘူးအလွန်ထင်ကြနေပါပြီဒီတော့ကမျက်မှောက်လောကတွင်လည်းမကောင်းကျုပ်ပြေးပြီးတော့မိကောင်းဆွေကောင်းတွေနဲ့မိပြက်ဆွေတွေဖြစ်စီရတဲ့ပြီးတော့မကောင်းမှုအကုသိုလ်တွေပွားများပြီးတော့ဓမ္မလောကမှာလည်းပယ်လေးပါးကြပြီးဆင်းရဲဒုက္ခကြောက်စီရတဲ့အမှန်တန်ကြောက်စီရကောင်းပါလေဒီတော့ကကြောင့်အကျိုးမဲ့ဖြစ်တဲ့ဘုံဘုံမြတ်စွာဘုရားကပါရကဝုဒ္ဓတကုပေါ်ပြပြီးတော့ထားပါတယ်အဲ့ဒီတရကဟာအင်မတန်ကောင်းပါလေ။မြတ်စွာဘုရားမပွင့်မီရေခါကာလတုန်းကဘာဝတိပြည်မှာဝေဟိကာဆိုတဲ့ အင်းရှင်မတယောက်ရှိပါတယ်အဲ့ဒီအင်းရှင်မကိုကိုရှင်တရားကောင်းတယ်စိတ်နဲ့သဘောထားကောင်းတယ်လို့အရာကကြီးကျူးနေကြတယ်ဝရိကဟာသရောကောင်းစိတ်ရှိတယ်ပြောဆိုကလည်းအမှန်ကောင်းတယ်ကျူးကျူးသာသာရှိတယ်သက်သာရင်မှလည်းဘောယူရည်နဲ့အမှန်ကောင်းတယ်တကယ်သူတော်ဘုန်းမလေးပဲလို့ဒီလိုအရာကကြီးကျူးနေကြပါတယ်ကိုယ်ငါလည်းကြီးကျူးဒီငါလည်းကြီးကျူးနေပေါ့လေသူရဲ့ချွင်းရကိုမတွေ့ကြလို့ကြီးကျူးနေတာပေါ့အဲ့ဒီအိမ်မှာဂျုံမတယောက်ကလည်းရှိတယ်တဲ့သူ့နာမည်ကတော့ကာလီတဲ့ကာလီဆိုတာပါဠိစကားပဲမဲနေတယ်လို့ဆိုလိုပါတယ်ဒါကြောင့်ဗမာလိုဆိုတော့သူ့ကိုမိနေလို့ခေါ်ရမှာပေါ့အဲ့ဒီကာလီဆိုတဲ့ဂျုံမကဝိန်သွားလည်းပဲသူ့သခင်မရဲ့စိတ်သဘောကောင်းကြောင်းသီခန္ဓာကြောင်းဘဘရွေရှိကြောင်းနေကြီးကျူးနေကြရေရင်သွားလဲကြီးကျူးနေကြနဲ့ဝရိကာကိုအကုန်လုံးကကြီးကျူးနေကြတာကြီးတယ်ကြားနေရဒါကြောင့်ဒီနေ့တော့ကာလီကဒီလိုစဉ်းစားတဲ့တို့သခင်မကဟုတ်ပဲစိတ်သဘောကောင်းနေလို့လားဒါမှမဟုတ်ရင်လဲအင်းမီးရကိစ္စတွေငါဆောင်ရွက်နေတာကပဲအချိုးတကျအသင်းပြေးနေလို့လားစုံစမ်းကြည့်ဦးမှာပဲလို့ပြန်ပြီးတော့သူကစုံစမ်းရေးလုပ်တယ်တဲ့ဘယ်နဲ့လုပ်တယ်လဲဆိုလို့ရှိရင်ဒီနေ့တော့အခါကာလကြတော့သူကအခါတိုင်းတော့အိယာကစောစောမထဘဲနဲ့အိယာထဲမှာပေးပြီးတော့အိနေတယ်အဲဒီလိုစုံစမ်းရေးအနေနဲ့ပေးပြီးအိနေတော့နည်းနည်းလေးနဲ့အခါမှာဝရိကာဆိုတဲ့အိရှင်မကအိယာကထပြီးအခြေအနေတွေကိုရှောက်ကြည့်တယ်ပြီးတော့ခါတိုင်းလိုမျက်နှာပစ္စည်းရေတို့ဘာလို့အစအစရရအစင်းနဲ့မရှိတာကိုတွေ့ရတာပေါ့မိဘတွေမှလည်းချက်ရေးပြွေးတွေလည်းဘာမှမလုပ်ရသေးဘူးအမိုင်လေးဇာစတွေလည်းဘာမှမလုပ်ရသေးဘူးအဲ့ဒါတွေကိုတွေ့ရတယ်တွေ့ရတော့ဝရိကာကစဉ်းစားတယ်ဒီကနေ့ကာလီဟာအိယာကထောက်ဝန်ပေါ်သေးဘူးခါတိုင်းလုံးနေကြအလုပ်တွေဘာမှမလုပ်ရသေးဘူးတို့တော့သူဟာနေမကောင်းလို့များလေလားမသိပါဘူးလို့ဆင်ញင်ပြီးသူကစဉ်းစားသေးပါဘူးစဉ်းစားကြအကြောင်းကမလုံတော့သေးတဲ့ဟာကိုနေမကောင်းချာလို့နဲ့တူပါရဲ့လို့ကရုဏာလေးနဲ့သနာစိတ်တောင်ဖြစ်လိုက်ပါသေးတယ်ခေါင်းငါပြောခဲ့တဲ့စိတ်ရဲ့စိတ်ဆိုးရောတာကမကသေးလို့သူကစိတ်ကောင်းတော့စိတ်ကြည်လင်တော့မှရှိပါသေးတယ်ဒါကြောင့်မြင်မကောင်းလို့ထင်ပြီးတော့သူကကာလီအနီးပါသွားပြီးမေးပါတယ်အေးကာလီလို့ခေါ်လိုက်တယ်ဘာလဲသခင်မလို့ကာလီကပြန်ကြားတယ်ဟဲ့နင်အိယာမထားသေးဘူးလားမထားသေးဘူးသခင်မဘာဖြစ်လို့တော့မြင်မကောင်းလို့လားဘာမှတော့ဖြစ်ပါဘူးသခင်မအိတ်ချင်လို့ပဲအိတ်နေပါတယ်လို့ကာလီကဒီလိုပြောတာကိုဒီတော့ဝေရီကာဝဇကဘာမှမပြောသေးဘူးနဲ့ညနာလေးကတော့ပြည့်သွားတယ်။ဘယ်နဲ့လဲ။သခါတိုင်းလုံးနေကြအလို့ကိုသူမလုပ်ဘူး။ဘာဖြစ်နေပါလိမ့်မလို့ဒီကောင်မဟာဖောက်ပြန်လာတာပဲလို့စိတ်ကခုသွားတယ်။ဂါလီကလည်းပါပဲ။အိတ်ချောင်ဆောင်ပြီးတော့သူ့သခင်မဘယ်လိုနေသလဲစိတ်ဆိုးသလားမဆိုးဘူးလားဆိုတာကိုတစည်းတစောင်းကြဲခါပြီးကြည့်နေတာကိုဒါကြောင့်သူ့သခင်မညနာလေးညိုပြီးမြန်မာဝင်လေကုတ်သွားတာကိုသူကမြင်သွားတယ်ယောဂဆောကစပြုလာတာကိုရင်းမိသွားတာပေါ့ဒီတော့ကာလီကအင်းသို့သခင်မစိတ်တော်ဆိုးရတာပဲစိတ်ဆိုးစရာအကြောင်းကမရှိလို့စိတ်မဆိုးပဲနေတာဘူးသို့တော်သိမသေးကြသေးဘူးတခါထပြီးစုံစမ်းလိုက်ဦးမှာပဲလို့ကြံပြီးတော့နောက်တည့်လည်းအိယာကစောစောမထဘဲနဲ့နေကြတယ်အဲဒီလိုမထဘဲနေတော့အရင်နေ့ကလိုပဲလာပြီးတော့ဝိရိကာကမေးရတယ်ဟေးကာလီနေရမထားသေးဘူးလားမထားသေးဘူးသခင်မဘာကြောင့်လဲဘာမှဖြစ်ပါဘူးသခင်မလို့ဆိုတော့ကာလီနော်နေငါအကြောင်းကိုသိမဲတဲ့အဲဒီလိုနှုတ်ကထွက်လာတယ်တဲ့စိတ်ထဲရင်မကားဘူးနှုတ်ကိုရောက်လာပြီအဲ့ဒါဟာဒေါသဖြစ်လို့ဒေါသလျောက်စိတ်ကလေးနဲ့လှုပ်တာအခုလူတွေစကားပြောနေကြတာလဲစိတ်နဲ့ကြီးအဲ ိတ်နဲ့ကြီးပါပဲသွားရင်လည်းစိတ်နဲ့ပဲလှူရှားရင်လည်းစိတ်နဲ့ပဲကျุလို့သမ ्या ဟာစိတ်နဲ့ကြီးပဲအဲ့ဒီစိတ်ကလေးကိုမိအောင်ဖမ်းမှုလိုပါတယ်သူ့ကိုဖမ်းမမိနိုင်လို့ခက်နေတာဒီစိတ်ကလေးဟာအင်မတရာရောက်ပါတယ်ကောင်းရင်လည်းသူပဲမကောင်းရင်လည်းသူပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကိုလုပ်ရင်လည်းပဲဒီစိတ်ပဲမကောင်းတာတွေလုပ်လည်းဒီစိတ်ပဲဒီစိတ်ကိုနိုင်မှုရအရေးကြီးပါတယ်ဥရောပတို့အမေရိကန်တို့နောက်နိုင်ငံကပုဂ္ဂိုလ်တွေကတော့မအားလုပ်တယ်ဆိုလို့ရှိရင်သူတို့ကတော့အနိမ့်ယုဒ္ဓကိုဖမ်းကြတယ်အဲဒီအနိမ့်ယုဒ္ဓကိုနိုင်နေအောင်လို့ဖမ်းပြီးတော့သူတို့ကအမတန်ကြောက်စရာကောင်းတဲ့လက်နဲ့တွေကိုလှုပ်ပြီးအသုံးပြုနေကြတယ်အပြင်ဘက်ကအထယ်ရတွေကိုနိုင်နေဖို့အတွက်မှာတော့သူတို့ကသိလိုက်စပြီးတော့နေကြတယ်အရေးကြီးတာကတော့ကိုယ်ရဲ့စိတ်ကပုံပြီးရေးကြီးပါတယ်အဲဒီစိတ်ကလေးနိုင်နေဖို့ကလိုပါတယ်ဒီစိတ်ကလေးမနိုင်နေလို့ရှိရင်ဒီစိတ်ကလေးကဒုက္ခတွေအများကြီးပြနေတာဒါကြောင့်ဝိရိယကမှဒေါသစိတ်ကနှိုးစော်လိုက်လို့ဉာဏ်နာတဲ့စကားကလေးနှုတ်ကပေါ်လာတာဏိရောဂာလီကငါဒီနေ့တိုင်းတော့ဟုတ်ပြီမှန်ပြီဒုသခင်မမဒေါသကတော့ရှိနေတာပဲစိတ်ဆိုးစရာအကြောင်းမရှိလို့ကစိတ်မဆိုးရဖြစ်နေတာပဲလို့ဆုံးချလိုက်ပါတယ်တဲ့ဒါပေမဲ့တရားတဲ့တရားအောင်ထပ်ပြီးသုံးသလိုက်ဦးမှာပဲလို့ကြံပြီးတော့နောက်တည့်ရက်လည်းအိယာကစောစောမထဘဲနေကြံတဲ့အဲဒီဝရဏိကာကကာလီရဲ့အပေါ်မှာစောစောကလေးကစိတ်ဆိုးနေုံရပါပြီဒီကောင်မတော့ဖောက်ပြန်နေတော့တာပဲဘာဖြစ်တယ်လဲမသိဘူးအရင်ကလို့မဟုတ်တော့ဘူးပြည့်စည်နေပြီဆိုပြီးစောစောတွေကစိတ်ဆိုးနေုံရပါတယ်ဒါကြောင့်ဟေးကာလီအရာမထားသေးဘူးလားမထားသေးဘူးသခင်မဘာဖြစ်လို့တော့လို့မေးတဲ့အခါမှာဘာမှဖြစ်ပါဘူးသခင်မလို့ပြောလိုက်တော့ဘာမှဖြစ်နေငါအကြောင်းသိရဟဲ့ဆိုပြီးတော့တကားကလာနဲ့ပေါက်လိုက်တာတကားတဲ့ကာလီမှာကောင်းကွက်သွားပါရောတဲ့အဲ့ဒါစိတ်ကနေပြီးတော့ဝစီကနေမကအောင်ကာယကံကိုရောက်သွားတာပဲအဲ့ဒီလိုကာယကံကိုကျူးလွန်လိုက်တဲ့အတွက်ကာလီမှာကောင်းကွက်သွားကြတယ်အဲ့ဒီကောင်းကွက်သွားတဲ့ကျွန်မကာလီကခေါင်းကွက်သွားပြစ်ခတ်တဲ့အကြောင်းကိုအိမ်ကြီးရင်းတွေရှောက်ပြီးတိုင်နာပါတယ်။ကျွန်မဖြစ်ပုံကိုကြည့်ကြစမ်းပါဦးတော်တော်။အိမ်မှာခိုင်းကြစီကြဆိုရင်ကျွန်မတယောက်ပဲရှိတယ်။ဒီတယောက်တည်းရှိတဲ့ကျွန်မကိုအိယာကစောစောမထတာနဲ့ဒါတော့ကျန်းကျန်းထန်းထန်းရိုင်းနေသင့်ပါရဲ့လား။အရာကဖြင့်ချီးကျူးလိုက်ကြတာမပြောပါနဲ့တော့။ဝရီကြီးကတကယ်သူတော်မကောင်းပါလေတဲ့ဘာမှကြမ်းကြမ်းထမ်းထမ်းမပြောတာဘူးတဲ့ဘော်ရည်ရှိတဲ့စိတ်သဘောကောင်းတဲ့ရှင်းမှုလိုက်ကြတာဒီစားမအောင်အဲဒီသူတော်ကောင်းပါလေကဒီတယောက်တည်းရှိတဲ့စေကံကြောင့်မကိုဒီလောက်ကြမ်းကြမ်းထမ်းထမ်းတကားကလာနဲ့ပေါက်ရသလားကျွန်မမှာခေါင်းကွဲသွားပါပြီလို့ဆိုပြီးတော့အရာသေးလျှောက်ပြီးတိုင်တန်းတယ်ဒီတော့အရာသေးကလူတွေကကဲ့ရကြတယ်ဝိရိဟိကတော်တော်ကြံ့တယ်သိနေတာပဲဒီကလေးမလေးတယောက်တည်းရှိတာကိုဒီလိုရေးဆက်ဆက်လောရမလားအစသဖြင့်ကဲ့ရကြတယ်ကဲ့ရတာဟာရခင်ကချီးမွမ်းတာတယ်တောင်းမြပါသေးတယ်တဲ့ကြီးကျူတယ်ဆိုတာဖြစ်ဖို့သိမ့်မလွယ်ဘူးကဲ့ရတယ်ဆိုတာကတော့အင်မတန်ဖြစ်လွယ်ပါတယ်အကြီးကျယ်ခံနေတဲ့ပုဂ္ဂိုလ်ဟာကြီးကျယ်စရာကုန်တဲ့ပြည်ဆောင်အောင်လို့အင်မတန်ကြိုးစားရတယ်။ကာယကံဝစီကံအစသာရာတွေမှာအင်မတန်ဆောင်ပြီးနေမှကြီးကျယ်ပဲကုန်လေးတစ်ခုဖြစ်ပေါ်လာတာ။အဲဒီလိုဖြစ်ပေါ်လာတဲ့ကုန်လေးကိုလည်းကြောက်ပြက်မသွားအောင်လို့စောင့်ရှောက်ရတာကလည်းတော်တော်ခရင်ပါတယ်တောင်းလေးပါတယ်။သူကလည်းဒီနေ့လောက်ကောင်းနေရင်လည်းပြီးတာမဟုတ်ဘူး။ဒီလားလောက်ဒီနေ့လောက်ကောင်းနေရင်လည်းပြီးတာမဟုတ်ဘူး။နောက်နေ့နောက်လာနောက်နှစ်တည်းလဲကောင်းမြေကောင်းနေမှတသက်ပါလုံးအသက်ထဆုံးကောင်းနေမှဒီကောင်ကဒီမြေတည်ပြီးတော့ပြည့်စုံနိုင်ပါလေ။ဒ အချို့များသော်တော်ဘင်းကကောင်းနေတယ်မယ်လို့ဒီကနေ့ကြမှာကျင့်ဟုတ်ကပြက်သွားလို့အဲဒီကုန်နေပြဲပြီးနာမည်ပြက်သွားချက်ကြတယ်ဒါကြောင့်ကောင်းတဲ့ကုန်ကိုဆောင်ထားဖို့ဆိုတာတည်ပြီးမလွယ်ဘူးတော်တော်ကိုထက်ပါတယ်အကယ်၍ခံရဖို့ဂုဏ်ပြက်ဖို့ဆိုတာကတော့သိလွယ်တာသူကဘာမှမခက်ဘူးအခုချက်ချင်းလို့အခုချက်ချင်းဂုဏ်ပြက်တယ်ဘယ်သူဖြစ်ဖြစ်လုံနိုင်လဲလွယ်လိုက်တာမပြောပါနဲ့တော့သူကအမှန်လွယ်တာအဲဒီဂုဏ်ပြက်တယ်ကြည့်ရခါရတယ်ဆိုတာဘယ်ကလာတော့ဆိုရင်အခုပြောနေတဲ့စိတ်ပြစိတ်ဆိုဆိုတဲ့ယောဂဆိုစီကအများဆုံးလာတာပါတယ်ဒီစိတ်ဆိုယောဂဝင်လာရင်ဒီယောဂကြောင့်စိတ်မူရာကမူမမှနှုတ်မူရာကမူမမှဂုဏ်မူရာမူမှနဲ့ဖောက်ပြန်မိလာတယ်အဲဒီလိုခါမှာကြည့်ရပေါ်တွေကဖြစ်လာတော့တာပဲဒါကြောင့်ဒီယောဂကိုနှင်ချိုးပဲဖြောက်ရမယ်ဒီလိုပဲကြောက်တာကတော့တရားထုတ်စင်မှလည်းသုံးကြတယ်တရားမထုတ်ပဲလွတ်နေတဲ့အခါမှလည်းအသုံးကြပါတယ်လူတိုင်းလူတိုင်းအတွက်အခါခါသိမ့်သုံးကြပါတယ်လူကြီးလည်းသုံးကြတယ်လူငယ်လည်းသုံးကြတယ်လူကြီးဆိုတာကိုတယောက်တည်းနေနေတဲ့ပုဂ္ဂိုလ်ကတဲကြီးရှိတာမဟုတ်ဘူးအများနဲ့ဆက်ဆံပြီးနေကြရတယ်อยู่ได้อย่างไรก็ไอ้นี่มาဆိုရင်အနည်းဆုံးသမီးခင်မွန်2ယောက်လောက်တော့ရှိနေကြတာပဲအဲ့ဒီမျိုးချင်းချင်းညွတ်နေဖို့ရအရေးကြီးပါတယ်ငူသုံးစသည်တူတူနေထိုင်ကြရမှာကိုယ်လိုမကြသူ့လိုမကြနဲ့စိတ်ဆိုးစရာလေးတွေကတော့ကျင်းမှာမဟုတ်ဘူးရှိမှာပဲအဲ့ဒီလိုစိတ်ဆိုးစရာလေးတွေကရှိတော့အချင်းချင်းစိတ်ဆိုးကြပါရောအဲ့ဒီလိုစိတ်ဆိုးလာလို့ရှိရင်ယောဂဆွဲကလာပြီလို့သာမှတ်ပေတော့အရာကိုမြန်မာရှုမှတ်ပြီးတော့ပဲရမယ်မပယ်လို့ရှိရင်အဲ့ဒီစိတ်ကကြီးပွားလာပြီးတော့ကြာတော့နှုတ်ကမပြောတင်တာတွေကိုပြောမိမယ်အဲ့ဒီတော့ကြောင်းနဲ့ကြောင်းမေတ္တာပြည့်ပြီးအစမပြေဖြစ်ကုန်ရောတော့ကြာပြောရုံနဲ့မကဘူးကာယကံမြောက်ကျွလွန်လဲသွားရတယ်အဲ့ဒီလိုကာယကံမကျွလွန်သွားရင်တော့ပြောစရာမလိုတော့ဘူးအချင်းချင်းတကယ်ရကြသည်ဖြစ်ပြီးဒုက္ခတွေရောက်ကုန်တာပါလေ။ဒါလောကတွင်မကောင်းမှုပြေပုံပဲ။မကောင်းမှုအကုသိုလ်ကံမြောက်အောင်ကျွလုံးမြင်တော့တန်မြာမှာလဲမကောင်းမှုဆင်းရဲဒုက္ခတွေကိုအကြီးအကျယ်တွေ့ရတာပါလေ။ဒါကြောင့်တရားမထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်နေထိုင်ရင်းမှာစပြီးစသရရမှာအဆင်ပြေစရာအတွက်ကောင်းမှုချမ်းသာတွေရောက်စရာအတွက်ကုန်မပြည့်စေရန်ကုန်တက်စေရန်အတွက်ဘာလို့နေတော့ဆိုရင်အဲဒီစိတ်ဆိုးယောဂအဝိမခံမှုရလို့နေပါလေလောကမှာကိုယ်ကိုယ်ကိုယောဂဝေဒနာတွေဆွဲနေရင်အခြားလူတွေကညွန်ညတယ်မုန်းညတယ်ကိုယ်နီးနာလူမကချင်ဘူးအထူးအားဖြင့်ကိုယ်ရည်ယောဂညီနာယောဂများဆွဲနေလို့ရှိရင်အဲဒီလူရဲ့အနီးနာပဲလာခြင်းလိမ့်မလို့မလာခြင်းဘူးမတန်ခင်းမင်းနေတဲ့ပုဂ္ဂိုလ်တွေတောင်မှကုသကကနေဖို့ရသောတော်တောင်လေးပါတယ်ပြီးတော့ကုသတတဲ့ယောဂတွေဆိုတာကလည်းရှိသေးအဲ့ဒါတွေများဆိုလို့ရှိရင်သူချင်းမျိုးချင်းလည်းအနိပမလာဝင်ဘူးလာတော့လာခြင်းတာပဲယောဂကုမာဆိုလို့တချို့ကမလာဝင်ဘူးကြောက်တယ်ယောဂဆွကနေတဲ့လူကိုချစ်ခင်ညာနိုးနေတဲ့ပုဂ္ဂိုလ်တွေတောင်အနိမိဆတ်ဆတ်ဆက်ဆံဖို့ရထည့်ရင်လာတဲ့အဲ့ဒါလိုပဲယောဂနဲ့လာတူတဲ့ဒီဒေါသစိတ်ကောက်ရောက်လာလို့ရှိရင်ဖြင့်ခင်မင်းနေတဲ့သူအချင်းချင်းလဲခင်မင်းနေတဲ့သူအချင်းချင်းလဲမိတ္တာတွေပြည့်ကုန်တဲ့ဒါကြောင့်ဒေါသဖြစ်လာလို့ရှိရင်အဲ့ဒါကိုရှုမှတ်ပြီးတော့ပြရတယ်ဒီညာတွေကိုမရှုနိုင်မမှတ်ရင်နိုင်ရင်လဲနေပါစေဒါလေးတစ်ခုကိုတော့ရှုမှတ်ပြီးတော့ပြရကောင်းပါတယ်လောကနေထိုင်ရေးတွေရောအကုန်လုံးချမ်းသာသွားဘုန်းကြီးကဒါလေးတစ်ခုတော့အထူးတိုက်တွန်းပါတယ်တရားဟောတိုင်းဟောတိုင်းဒါကိုအများရန်သတိပြနေရတယ်ဘာဖြစ်လို့ဆိုရင်လူတွေဟာမုန်းကြတယ်ဒေါသဖြစ်ကြတယ်ဆိုတာဘယ်သူတွေနဲ့ဖြစ်ကြတယ်လဲဆိုရင်စဉ်းစားကြည့်ပါအနည်းဆုံးပုဂ္ဂိုလ်တွေနဲ့ဖြစ်ကြတာပဲမဟုတ်လားတဦးနဲ့တဦးအကျိုးဆောင်ကြလို့ဆိုတော့လေဘုသူတွေကဆောင်တော့အနည်းဆုံးပုဂ္ဂိုလ်တွေကဆောင်တာပဲ အတူနေတဲ့ပုဂ္ဂိုလ်တွေကဆောင်းတာပဲအာကိုရမယ်ကိစ္စဆိုရင်ဘယ်သူတွေကိုအာကိုရတော့အတူနေတဲ့ပုဂ္ဂိုလ်တွေအာကိုရတာပဲအဲဒီလိုပဲစိတ်ဆိုးကြရောဆိုတော့လေအတူနေတဲ့ပုဂ္ဂိုလ်တွေအနည်းကဆုံးပုဂ္ဂိုလ်တွေနဲ့စိတ်ဆိုးကြတာပဲဟိုဝိကြီးရလူတွေကိုသွားပြီးစိတ်ဆိုးလို့ဖြစ်ပါဘူးတခြားမျိုးရွာတခြားမျိုးတခြားရွာတခြားနိုင်ငံမှာနေတဲ့လူနဲ့စိတ်ဆိုးဖို့ရာအကြောင်းကကျဲမရှိပါဘူးကျုံခဲပါတယ်အဲဒီလိုတခြားမျိုးရွာတခြားနိုင်ငံကလူဆိုတာဟာအများအားဖြင့်သိတောင်းမသိဘူးဟိုမှာအဲဒီလိုလူရှိမှတောင်းမှမသိဘူးအဲဒီမသိတဲ့လူကိုဘာစိတ်ဆိုးစရာရှိမလဲဘာမှစိတ်ဆိုးစရာမရှိဘူးဒီလိုကြမ်းရှိတယ်လို့ပဲအဲ့ဒီမသိတဲ့လူရဲ့အကျိုးကိုလည်းမဆောင်ရနိုင်ဘူးအဲ့ဒီလူကလည်းကိုယ်အကျိုးကိုမဆောင်ရနိုင်ဘူးအချင်းချင်းအကျိုးဆောင်တယ်ဆိုတာအတူနေပုဂ္ဂိုလ်တွေနိစ္စတဲ့ပုဂ္ဂိုလ်တွေပဲအချင်းချင်းမုံညာသောရန်သူကြသောဆိုရင်လည်းနိစ္စတဲ့အတူနေပုဂ္ဂိုလ်တွေပဲတောရတွေမှာရန်သူကြတယ်ဆိုရင်အိမ်သားနိချင်းရန်သူကြတာပဲကိုယ်နဲ့ဒီရင်ကြီးကနေတဲ့အိမ်ညာချင်းချင်းဖြစ်ကြတာပါပဲ။ဒိန်တော်နေကြော်လို့သွားပြီးရံပြစ်တာကတော့ရှားပါတယ်။အဲဒီတော့အာကိုစရာရှိရင်လည်းဤတဲ့ပုဂ္ဂိုလ်တွေကိုအာကိုရတာပဲ။ရံပြစ်ရင်လည်းဤတဲ့ပုဂ္ဂိုလ်ချင်းရံပြစ်ကြတာပဲ။အဲဒီလိုရံမဖြစ်ဖဲနဲ့အချင်းချင်းအာကိုပြီးတော့မေတ္တာမပြည့်တဲ့အစင်သာဝရအချင်းချင်းကူညီဆောင်ရွက်ပြီးသွားနိုင်ဖို့ဘာလို့နေရောဆိုရင်အဲ့ဒီဒေါရယောဂမဆွဲကဖို့ရလို့နေပါတယ်ဆွဲကလာလို့ရှိရင်လဲညာညာဆင်းခုဖို့လိုပါတယ်ဒါကြောင့်ဒါလေးကိုတော့အမြဲတမ်းဆောင်ထားမှာပဲအလွန်သုံးကြပါတယ်စိတ်ထဲမှာဖြစ်လာရင်စိတ်ထဲတွင်ပဲပျော့ပါအောင်ရှုမှတ်ပြီးတော့ပြေးရမယ်နှုတ်မူရကိုယ်မူရတွေပြည့်မသွားစေနဲ့စိတ်ဆိုးတဲ့အခါမျက်မှောင်လေးကုတ်မျက်စောင်းလေးထိုးနဲ့ဉာဏ်ညို့ဖို့ဖြစ်သွားတာတဲ့အဲဒီလိုကိုယ်မူရာမျက်နာမူရာအနည်းငယ်ပြက်လာတဲ့ဆိုရင်အဲဒီအနည်းငယ်ပြက်ယုံနေမဲ့ရပြီးတော့ရှေ့ကိုတွုံးမလာအောင်ထိမ့်သိမ့်မူရာလိုပါတဲ့ကိုယ်မူရာပြက်အားနေပြီးတော့နှုတ်ကပြောဆုံးမိလာတာတဲ့အဲဒီလိုပြောင်းကြည့်ရင်လည်းညာညာမပြောင်းကြည့်သေးခင်တခွန်းကတခွန်းနဲ့ပို့ပြီးတော့ရှေ့ကိုသက်မပြောမိအောင်ကျွမပြီးတော့ပယ်ဖို့ရလိုပါတယ်။အဲဒါဟာအလွန်ရေးကြီးပါတယ်။ဒါကြောင့်ဒီရိယဝါဒကျင့်ဝတ်တွေကအခြားကျင့်ဝတ်တွေမကျင့်နိုင်စေကမူဟောဒီဆောင်မှုကလေးရတော့ကျင့်ကြဖို့ရဘုန်းကြီးကအထုတိုက်တွန်းပါတယ်။ gain ထပ်ပြီးတော့ဆိုကြရအောင်မယ်။စိတ်ပြက်စိတ်ဆိုးယောဂါမျိုးနှိမ်ချိုးပယ်ဖြောက်လေဆိုရာဘာရပြီးတော့ဌိနမိတာကိုပြောဖို့အလဲရောက်လာပြီဌိနဆိုတာကထိုင်းနေတဲ့မိတာဆိုတာကမှိုင်းနေဒါတော့ဌိနမိတာဆိုတာထိုင်းမင်းပြင်းကြီးတာပေါ့အတူတူဆိုရင်တော့ပြင်းတာပါပဲမယ်လိုနေရာမှာပြင်းတာလဲဆိုရင်ကုသိုလ်တရားတွေနဲ့စားပြီးတော့ပြင်းတာတဲ့ဒါနာပြုအားမှာပြင်းတယ်သီလဆောက်တရားမှာစောင့်ကြရမှာပြင်းတယ်တရားရှိခွေရမှာပြင်းတယ်တရားနာရမှာပြင်းတယ်တရားအထူရမှာပြင်းတယ်ဒါတွေဟာကိစ္စမိတာတွေပါပဲအထူအပြင်းတော့တရားနဲ့ဆက်ပြီးတော့ပြင်းတတ်တယ်အခုတော့တရားနာဖို့ရာကိုပဲတချို့ကပြင်းတာနဲ့မနာနိုင်ဘူးဘယ်ဘုံနေပါဆိုတာကိုတော့လူကျင်ကြတာပဲဘယ်သူကိုမင်းမေးလူကျင်တယ်လို့ပြောမှာပဲဒါပေမဲ့နိဗ္ဗာန်အောင်တရားကိုအထုပါဆိုတော့တရားနာဖို့ကစပြီးတော့ပြင့်နေတာတည်းတချို့ကတရားတော်နာနိုင်ပါရဲ့ဒါပေမဲ့တရားထုတ်ဖို့ကကြတော့ပြင့်နေတာတည်းတချို့လည်းဘေးကအတိုက်တွန်းကောင်းတာနဲ့တရားတော်လာပြီးတော့အထုတ်ကြပါရဲ့ ဒါပေမဲ့ခီးရရရောအာမထုတ်ပြန်ဘူးညင်တာနဲ့ယောတိရတော့အာထုတ်နေတော့တရားကမတိုးတက်ဘူးအဲ့ဒါထိုင်မှန်ကြည့်မှုကသိပ္ပံတားမှုတွေသိပ္ပံတားမှုတွေပါပဲဒါကြောင့်ဒီနာမေရာအချုံတော်ကြတာနဲ့တူတယ်တဲ့ရာဇောပစ္စည်းတဲ့လူကိုဆရာတော်ကဖန်ဆီးပြီးတော့ချုံနှောင်ထားတယ်အကျုပ်ခန်းနဲ့တွင်ထားတယ်ထောင်ထဲပို့ထားတယ်အဲဒီလူဟာသူများလို့လူလွတ်လပ်မသွားနိုင်ဘူးရင်ကားလူတွေမှာကိုယ်သွားခြင်းရသွားနိုင်တယ်ဘောလံသမင်းတွေကိုလည်းသွားပြီးတော့ကြည့်နိုင်တယ်ကြည့်ပြီးတော့ပွဲရတာတွေကိုခံစားနိုင်တယ်ခံစားပြီးတော့ပွဲရမှာတွေ့ကြုံလာခဲ့တဲ့အကြောင်းတွေကိုအချင်းချင်းပြန်ပြီးတော့ပြောပြတယ်အဒီကဘယ်လိုကောင်းလဲအဆိုကဘယ်လိုကောင်းလဲအပြောကဘယ်လိုကောင်းလဲကရာကဘယ်လိုကောင်းလဲစသည်ဖြင့်ပြောတော့အတူပွဲကြည့်လာတဲ့ပုဂ္ဂိုလ်တွေကအကုန်လုံးနားလည်ကြတယ်ပြောစရာကိုပြောတဲ့အခါပြောရတယ်ဝန်နေစရာကိုပြောတဲ့အခါဝန်နေရတယ်ဝဲရတာတွေပေါ့လေဝဲရတာတွေပြန်ပြီးတော့သမြုပ်ခတ်ကြတာပေါ့သမြုပ်ဆိုတာခတ်ကြတယ်နွားရည်များနေတိုင်းကမျက်တည်စားပြီးတော့ညကြတော့တမျိုးမျိုးနဲ့ဝါငါဟာတွေထုတ်ပြီးတော့ဝါနေဟာတွေထုတ်ပြီးတော့ဝါကြတယ်အဲ့ဒါကိုသမျိုးခတ်တယ်လို့ခေါ်တယ်အဲ့ဒီလိုပဲဝဲသမင်းတွေသွားကြည့်တဲ့လူတွေကလည်းဝါလန်းသမင်းတွေကတွေ့လာခဲ့တာတွေကိုတွေ့လာခဲ့တာတွေကိုကြိုက်တာတွေကိုအချင်းချင်းပြန်ပြီးပြောကြတယ်အချင်းချင်းဟိုလူကပြောလိုက်ဒီလူကပြောလိုက်နဲ့ဝါရတာတွေကိုပြန်ပြီးခံစားနေတတ်ကြတယ်။ဒါလည်းသမြုပ်ခနေတာပါပဲ။အကျုံအောင်ခံနေရတဲ့လူမှတော့ကိုယ်ကိုကြည့်ရှုဝင်မရဘူး။ဝဲကြည့်လာတဲ့လူတွေကကိုယ်အကြောင်းပြောဝင်မယ်လို့သူကတိုင်တွေ့ရတာမဟုတ်တော့သူ့မှာသိရတာမပေါ်ဘူး။ဒါလည်းလိုပါပဲ။ဒိုင်မင်းပြင်းကြီးနေတဲ့ပုဂ္ဂိုလ်ကယခုလိုတရားပွဲကိုတရားနာဖို့မလာနိုင်ဘူး။မလာနိုင်တော့အခုလိုဟောတဲ့တရားတွေကတရားရတာတွေကိုမကြားရမခံစားရဘူးအခုဟောတဲ့တရားတွေမှာကျင့်စရာတွေကောင်းတာတွေအများကြီးပါတယ်အဲဒါတွေကိုမကြားရမနာရတဲ့သူမှစတယ်ကရတာမပေါ်ဘူးအခုတရားနာပြီးကြံသွားတဲ့အခါပြောရတဲ့ပုဂ္ဂိုလ်ကသူသဘောကျတာလေးတွေကိုပြန်ပြောလိုက်မယ်ဘာတွေဟောတယ်ဘယ်လိုဟောတယ်စသည်ချင်းပေါ့လေအဲ့လိုပြောတော့အတူတူတရားနာလဲလာတဲ့ပုဂ္ဂိုလ်တွေမှာတရားရတာတွေပြန်ပြီးပေါ်လာတယ်အစတည်းကတရားနာရတဲ့ပုဂ္ဂိုလ်မှာတော့ပြောလို့သာနားထောင်နေရတယ်တရားရတာကတဲမပေါ်ဘူးပြောဝင်ဆိုဝင်တွေကလည်းသိုံမပေါ်ဘူးနောက်ပြီးတော့မပြင်းမရှိတရားထုတ်တဲ့ပုဂ္ဂိုလ်မှာတရားရတာတွေကိုတွေ့ရတယ်အမတဝါမျိုးဝါသားစရာတွေတွေ့ရတယ်ဒီနေ့ကဥပ္ပဒုမာလာကဘာမျိုးဝန္တာစရာတွေကိုသူကိုယ်တိုင်တိဘုံဟောသွားတယ်မဟုတ်လားအဲ့ဒါကိုရွေးတွေကိုဟောတာပဲဘုန်းကြီးကသူပြောနေကြမလို့ပါဘူးတကယ်အားထုတ်ရင်တရားရတာတွေကိုအများကြီးပဲတွေ့ရပါတယ်တချို့ကအာကြီးတွေ့ရလုံးလို့ဘုန်းကြီးတို့ကတော်တော်ထိန်ထားရတယ်ဝန္တန်လုံးအာကြီးနေလို့ဝန္တာမှုလုံးမသွားရအောင်စောင့်ရှောက်ထားရတယ်ဝါသာလုံးအာကြီးနေရင်တရားမတိုးတက်ဘူး။ဒါကြောင့်ဝါသာပြီးအချင်းမကုန်ရအောင်လို့အမျိုးမျိုးဖိနှိပ်ပြီးတော့ခေါ်ရတယ်။ဝါသာစရာတရားရတာတွေကအများကြီးရှိတယ်။ဘယ်ရတာနဲ့မှမတူဘူး။တရားရတာသမဏံကောင်းတယ်။သဗ္ဗရာတံဓမ္မရာသောဇိနာတိတဲ့။သဗ္ဗရာတံအလုံးစုံသောအရတာဟူသမျှကိုဓမ္မရာသောတရားရတာကသီနာတိအောင်နိုင်ပါတယ်အခုလောကမှာစားလို့သောက်လို့ရတာကောင်းတာတွေရှိတယ်ဒီပြင်လဲမြင်ရလို့ရတာပေါ်လားကြားလို့ရတာပေါ်လားနားရှိရလို့ရတာပေါ်လားတွေ့ထိရလို့ရတာပေါ်လားတွေမျိုးမျိုးပဲရှိပါသေးတယ်အဲ့ဒီရတာတွေကဘယ်ရတာမှမမှုပါဘူးဒီတရားရတာဟာအကောင်းဆုံးပါပဲတဲ့တစ်ချိန်လုံးကတကမာကြီးတယောက်ကတရားထုတ်ရင်သူတွေ့နေတဲ့တရားရတာအကြောင်းကိုပြောတယ်။တရားရတာကောင်းတဲ့ပုံကတော့ဘယ်ရတာနဲ့မှမတူပါဘူးတဲ့ သူဟာလောကမှာအရသာတွေခံစားလေကလာခဲ့တာတော်တော်ဆုံးကြီးတဲ့လောကမှာစီးပွားရေးရောအိမ်ဆောင်ရေးရောဘာရောညာရောပေါ့လေရောစရာပါစရာရတာတွေဟာဖြင့်သုံးရပါပြီတဲ့အခုတွေ့ရတဲ့တရားရတာဟာဘယ်လိုရတာနဲ့မှမတူဘူးဒီတရားရတာဟာဘယ်လိုကောင်းမှမသိအောင်ကောင်းနေတာပဲဒီတရားရတာဟာသိကောင်းတဲ့ရတာပဲလို့အဲ့ဒီဒီကမကြီးကအာရပါရနဲ့ပြောတယ်အခုတရားနာပရိသတ်ထဲမှာလဲဒီလိုတွေ့ဘူးတဲ့သူတွေပါနေမှာပါပဲအဲ့ဒါဓမ္မနာကောင်းတဲ့ရတာတွေပါအဲ့ဒီလိုတရားရတာတွေကိုမပြင်းမြင့်အားထုတ်တဲ့ပုဂ္ဂိုလ်တွေမှတွေ့ရခံစားရတယ်ကြီးကြီးနေလို့တရားမထုတ်တဲ့ပုဂ္ဂိုလ်မှဘယ်တွေ့ရလိမ့်မလို့အခုလိုတရားဟောတဲ့အခါမှာတရားရတာလုံကောင်းကြောင်းကိုဘုန်းကြီးတို့ကပြောနေပေမဲ့လို့ကိုယ်လည်းမတွေ့ရသေးတဲ့သူကဘယ်လိုကောင်းမှန်းကိုမင်းသိလိမ့်မလို့ဥမာအရင်ဆိုရင်လူယောက်ကမုန်းဝဲစားတဲ့ဆိုပါတော့အဲဒီလိုစားပြီးတော့ဟာကောင်းလိုက်တာကောင်းလိုက်တာလို့ပြောပေမဲ့မစားရတဲ့ဒိဋ္ဌပုဂ္ဂိုလ်မှာဘယ်ကောင်းနေမလို့ဘယ်လိုကောင်းနေဆိုတာကိုလည်းမသိနိုင်ဘူးဟိုလူကလည်းစားဒီလူကလည်းစားနဲ့နှစ်ယောက်သားအတူစားနေတယ်ဆိုရင်တော့တယောက်ကကောင်းနေတာလို့ပြောရင်အခြားလူကလည်းကောင်းနေဆိုတာဟာဒါပဲလို့သိတာပေါ့သူကလည်းစားနေတာကိုပြီးတော့ဟိုလူကမုံကောင်းတယ်လို့ပြောတာဒါပဲငါကောင်းတယ်လို့သူလည်းကောင်းတာကိုပြောနေတာပဲလို့ဒါလို့သိနိုင်ပါတယ်အဲဒါလိုပါပဲတရားတော်လို့ကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတော့အခုဘုန်းကြီးပြောနေတဲ့တရားရတာကိုသိနိုင်ပါတယ်သဘောပေါက်နိုင်ပါတယ်